ုပိုင်အုပ်ချုပ်ခွင့်ရဒေသရွာငံမှာဒီကော်ဖီလုပ်ငန်းဟာဆိုလို့ရှိရင်အဓိကစီးပွားရေးလုပ်ငန်းတစ်ခုဖြစ်လာနေတာပါဒီမှာရှိတဲ့ရွာတိုင်းမှာကော်ဖီစိုက်ပျိုးထုတ်လုပ်လာတာနှစ်တော်ကြာလာပြီဆိုပေမဲ့လည်းတကယ်တမ်းဒီနိုင်ငံတကာအဆင့်မီအထူးထောင်ဝင်ကော်ဖီတွေကိုစိုက်ပျိုးထုတ်လုပ်လာတာကတော့နှစ်ပိုင်းသာရှိပါသေးတယ်ဒီလိုမျိုးအထူးထောင်ဝင်ကော်ဖီတွေကိုထုတ်လုပ်တဲ့လုပ်ငန်းတွေထဲကမှဒီဒေသခံတောင်သူတွေအများစုပါဝင်ပြီးတော့မှလုပ်ကိုင်ဆောင်ရွက်နေတဲ့ရွှေတောင်သူဆိုတဲ့ကော်ဖီလုပ်ငန်းအကြောင်းကိုကျမတို့ဒီနေ့လေ့လာကြည့်ကြရအောင်ပါရှင်
ရွာငန်ဒေသကအိမ်တိုင်းနီးပါးမှာတဘာဝအတိုင်းစိုက်ပျိုးထားတဲ့ကော်ဖီပင်တွေကိုတွေ့နိုင်ပါတယ်။တောင်သူတွေဟာကော်ဖီပင်ကိုမရိုးဖလားစိုက်ပျိုးလာခဲ့ကြပါပဲ။ကော်ဖီပေါက်သုံးကြတဲ့သူတွေမဟုတ်တလို့ကော်ဖီကိုစီးပွားဖြစ်ရောင်းချခဲ့ကြသူတွေလည်းမဟုတ်ပါဘူး။ဒီလိုဆိုရင်ကော်ဖီပင်ကိုဘာကြောင့်စိုက်ပျိုးခဲ့ကြတာပါလဲ။ကော်ဖီပင်ရဲ့အပွင့်ဟာဒီဒေသကတရားတွေဝိယီတည်ဆောင်စုဆောင်းရမှာအရေးပါတယ်လို့ဒီနည်းနဲ့တဘာဝပြားရီထုတ်လုပ်ကြတာကြောင့်အိမ်တိုင်းနီးပါးကော်ဖီပင်ကိုစိုက်ကြတယ်လို့ကော်ဖီစိတ်အခွန်ကိုတော့ချောကလအချို့တခုလိုတရေစာဖြစ်နေစားခဲ့ကြတယ်လို့ဒေသခံတွေကပြောပြကြပါတယ်။ဒီလိုတွေပဲ200နဲ့ချီကော်ဖီပင်စိုက်ခဲ့ရတာကရောင်းငံဒေသထွက်ကော်ဖီဟာနိုင်ငံတကာအဆင့်မီအရေးတွေးရှိတဲ့ကော်ဖီဖြစ်နေတယ်ဆိုတာကိုတော့နိုင်ငံတကာကော်ဖီပညာရှင်တချို့ရဲ့အကူအညီနဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေကမှစတင်သိရှိလာခဲ့တာပါ။ဒီလိုသိလာပြီးတဲ့နောက်မှာတော့နိုင်ငံတကာကိုတင်ပို့ရောင်းချနိုင်တဲ့အထူးထောင်ဝင်ကော်ဖီတွေစိုက်ပျိုးထုတ်လုပ်လာခဲ့ကြတယ်လို့ဒီအထဲမှာကြီးရွာ78ရွာကတောင်သူတွေအထူးသဖြင့်အမျိုးသမီးတွေအများစုပါဝင်တဲ့ရွှေတောင်သူကော်ဖီလုပ်ငန်းလည်းပါပါတယ်။ဒီအဖွဲ့ပေါ်ပေါက်လာပုံကတော့လက်ရှိရွှေတောင်သူဥက္ကဋ္ဌကိုစောဝင်းကိုကအခုလိုရှင်းပြပါတယ
်။ရွှေတောင်သူရေလို့ဖြစ်လာတာပြောမယ်ဆိုလို့ရှင်တော့2015-16ရာသီအနည်းစားပြောမှဖြစ်ပါတယ်။2015-16မှာ World of International အနေပြီးတော့ကျွန်တော်ကျွန်တော်မျိုးနဲ့မှာ project တစ်ခုစဝင်တယ်။World of Animation ရဲ့ USA ရဲ့အကူအညီထောက်ပံ့နဲ့သူတို့ကကျွန်တော်တောင်သူတွေနည်းပညာပေးရဲ့ထူးထောင်ကော်ဖီထုတ်လုပ်ပြီးတော့နိုင်ငံအပြည်ပအောင်တင်ပို့တာကိုစပြီးတော့လုပ်ပေးရဲ့အဲ့ဒီမှာကျွန်တော်ရှေ့တောင်သူဖြစ်လာမယ်အခြေက4ရွာနေစပြီးတော့ထူးထောင်ကော်ဖီ6တန်စထုတ်ခဲ့တယ်။အဲဒုတိယ2016-17ရာသီမှာထူးထောင်ကော်ဖီ38တန်ကိုခြေရောင်16ရွာနေပြီးတော့ထုတ်လုပ်နိုင်ခဲ့တယ်။အဲဒုတိယ2016-2017ရာသီကုန်တော့အချိန်မှာပဲကျွန်တော်တောင်းတူစဉ်းစားမိရဟိုအထူးရန်ကော်ဖီအရင်ကကျွန်တော်ကကော်ဖီဆိုင်လာတာမြန်မာဒိုးရလည်းတော်တော်နဲ့ဆိုင်လာတာဒါပေမဲ့အထူးကော်ဖီကိုဈေးကောင်းတစ်ခါမှမရောဘူးဒါပေမဲ့ဒီ project ဝင်လာတဲ့အချိန်မှာကျွန်တော်ကော်ဖီကိုဈေးလက်ရှိပေါက်ဈေးရဲ့ငါးဆအထင်မြင်ပြီးတော့ပြည်ပအတင်ပို့ရတဲ့အချိန်မှာကျွန်တော်ခြေရ16ရာတောင်းတူစီခေါင်းဆောင်တွေစုပြီးတော့စဉ်းစားအစည်းအဝေးလုပ်ကြတယ်ငါတို့ဒီအရင်ကလုံးဝဈေးမရှိတဲ့ကော်ဖီကိုဈေးကောင်းနဲ့ရောင်းလာရပြီအခုဆိုလို့ရှိရင်ဒါတို့လက်ထပ်မှာခံစားခွင့်တခုရှိနေပြီ။ဒါမျိုး project ဆိုတာအချိန်ကာလတခုပြီးလို့ရှိရင်ပြီးဆုံးသွားမှာ။အဲလိုအချိန်ကျလို့ရှိရင်ဒါတို့ကဒီ expense တွေထွက်လို့မျိုးကိုရလိုက်မလား။ဒါတို့ကတော့စက်သွားမလားပေါ့။အဲဆိုကျွန်တော်ခြေရ16ရာခေါင်းဆောင်တွေအစည်းအဝေးလုပ်ကြတယ်။အဲအစည်းအဝေးမှာလည်းကျွန်တော်တို့အရင်က YSCG ဆိုပြီးတော့အဖွဲ့တခုဖွဲ့ဖြစ်တယ်ပေါ့။ဒီအထူးတန်းကော်ဖီကိုတောင်သူတွေကိုယ်တိုင်ရေးရှိဆက်လုပ်လို့ဆိုပြီးတော့ YSCG ရဲ့အထုပ်တွေကတော့ Young Specialty Coffee Group Young Mele Coffee စိုက်ပျိုးအထူးတန်းကော်ဖီစိုက်ပျိုးထုတ်ခုများအဖွဲ့ပေါ့နော်။
ရွှေတောင်သူအဖွဲ့ကိုတောင်သူ၄-၅ယောက်နဲ့အစာပြုခဲ့ပေမဲ့ထုတ်လုပ်မှုတက်တန်း၃နှစ်ကြာလာခဲ့ပြီးတဲ့နောက်အခုအချိန်မှာတော့အထူးတန်းဝင်ကော်ဖီထုတ်လုပ်မှုကိုစိတ်ဝင်စားတဲ့တောင်သူတွေ400ကျော်အထိပူးပေါင်းပါဝင်လာခဲ့ပါတယ်။အချိန်တိုအတွင်းမှာအဖွဲ့ဝင်ရာနဲ့ချီကျိုးလာခဲ့တဲ့ရွှေတောင်သူတွေဘယ်လိုပုံစံမျိုးနဲ့စုဖွဲ့ခဲ့ကြတာပါလဲ။ရွှေတောင်သူရဲ့ထုတ်လုပ်မှုမန်နေဂျာလည်းဖြစ်ကျောက်ကူပြည်ကြီးရွာရဲ့အဖွဲ့ကိုယ်စားလှယ်လည်းဖြစ်တဲ့ဦးထွန်းထွန်းကအခုလိုရှင်းပြပါတယ
်။ကြီးရွာလေးမှာအဲဒီထူးထောင်ကော်ဖီဖက်ဒီမှာအရင်ဆုံးစုပ်တက်ဖြစ်တယ်။အဲမှာကြီးရွာမှာဒီထူးထောင်တွေစနေစီတန်းရကြီးရွာစုပ်တက်တဲ့မှာ၁၀ဦးထက်နေကတော့၁၀ဦးနဲ့ဆုံးနေတဲ့ဖက်စီရမယ်။ဖက်စီရအဲ့ဒီ၁၀ဦးတချို့ရတယ်ဟို20တော့စီပါစီရကျော်လဲ50တော့စီပါစီရဆိုတာလိုက်ရောအဲ့လိုဖက်စီပြီးတဲ့ခါကျတော့တချို့တွေကဟိုတရားတော့တရားပုံစံသင်တော့တိတ်မတူတချို့ရတွေကကိုကော်ဖီတွေကိုကိုယ်တော်ရှိတဲ့ကော်ဖီတွေစုပြီးတော့တရားကိုအချိန်ဘလောက်တန်းတော်ပြီးတော့မှစုပြီးတော့ထောက်ကြတယ်တချို့ရကြလည်းဟိုကော်ဖီကိုယ်ပိုင်ရှိတာရောမရှိတာရောအဲစုပေါင်းပြီးတဲ့ခါကျတော့အရင်ကော်ဖီတွေဝယ်ပြီးတော့အဲ့လိုမျိုးလုပ်ကြတာရှိတော့ပေါ့ဟိုကင်ကော်ဖီဆိုတော့ပြီးတော့ဟဲကော်ဖီပါပဲအဲ့လိုမျိုးအဲ့လိုထိလာဖို့အတွက်ကျွန်တော်တို့အဲ့လိုမျိုးတတ်မှတ်ပြီးရတာကြတော့ကျွန်တော်တို့ဆိုတော့ကျွန်တော်တို့ရာတပ်ပြင်းရာဆိုလို့ရှင်ဟိုအဖွဲ့ဝင်က16ဦးရှိတယ်အဲ16ဦးမှာတဦးကိုပြီးချင်း 500 800ဆိုပြီးတော့မှကျွန်တော်လုပ်ကြတယ်ပြီးတော့ပြည်တော်900အားနေပို့လာတဲ့နောက်နောက်လို့လာတဲ့ကျွန်တော်တက်ကက်ကဒီနှစ်ဆိုရင်ကျွန်တော်တို့ငါးတန်ထုတ်မယ်ပြီးတော့မှကျွန်တော်တို့တက်ကက်ချထားတယ်အဲ့တော့16ဦးအားနေပြီးတော့မှအချိန်ဟို900စီစုပြီးတော့မှတ်ထားပြီးငါးတန်တွေလိုအပ်တာဟာကိုယူရရဒီဆက်စအတန်းကန်းကြီးစီအနေလာကြောင်းတော့ဝယ်ပြီးတဲ့ဆက်ကြတော့ကျွန်တော်ထုတ်လုပ်ကြတယ်ပေါ့
တောင်သူတွေကိုယ်တိုင်ပါဝင်ပြီးအထူးသဖြင့်ကော်ဖီတွေကိုရေရှည်ထုတ်လုပ်သွားနိုင်ဖို့အတွက်ရွှေတောင်သူအဖွဲ့ကကြိုးပမ်းနေတာပါအရင်ကတမန်ရိုးချတောင်ရဆိုင်လုပ်ကန်စားတော့ခဲ့ကြတဲ့တောင်သူတွေအထူးသဖြင့်ကော်ဖီစတင်ထုတ်လုပ်လာပြီးနောက်ပိုင်းမှာတော့အကျိုးအမြတ်တွေလည်းတိတိတသားပြောင်းလဲလာခဲ့ပါတယ
်ကျွန်တော်အခုရောက်နေတဲ့နေရာကတော့ရွှေတောင်သူကော်ဖီလုပ်ငန်းတွေထဲမှာတစ်ခုအပါအဝင်ဖြစ်တဲ့ဒီရွာပေါင်း18ရွာတွေကတရွာပေါ့နော်ကျောက်ကူပြင်းရွာမှာဖြစ်ပါတယ်ဒီကျောက်ကူပြင်းရွာကတော့ဒီရွှေတောင်သူကော်ဖီလုပ်ငန်းအတွက်တစ်နှစ်ကိုကော်ဖီတန်ချိန်၄တန်လောက်ကိုထုတ်လုပ်ပေးနေတဲ့ရွာဖြစ်ပါတယ်ဒီရွာကဒီဒေသခံတောင်သူတွေနဲ့လည်းကျွန်တော်တို့တွေ့ဆုံမေးမြန်းထားပါတယ
်အတိကတော့ဝင်ငွေတအားကွာသွားတဲ့ချက်ဒီရွှေတောင်သူမဖွက်ခင်ဒီရွာငံကိုထူတန်းကော်ဖီအဖွဲ့မစားတင်ခင်ကဒေသပေါ်ဆေးရတပိုက်တာ400လောက်ပဲရှိတဲ့ချက်စုခုတဲ့လောက်အခတ်တော်တာလေးပေါ့အခုအဲ့ဒီအထူးတောင်းကော်ဖီစတင်ဝင်ရောက်လာတဲ့အချိန်မှာဒေတာပေါ်ဆေးရ100အလောက်ဖြစ်သွားတယ်။အခုဒီနှစ်ပိုင်းကျတော့အပြင်ဒေတာပေါ်ဆေးရ100 900ပေါ့။အဲ့အထူးတောင်းကော်ဖီရဲ့တပိတ်တာတောင်ဖိုးက1200အလောက်กว่าသွားတယ်ရှင
်။အဖွဲ့ဝင်400ကျော်ရှိတဲ့ရွှေတောင်သူအဖွဲ့ရဲ့60ရာခိုင်နှုန်းကအမျိုးသမီးတွေပါ။အထူးတောင်းဝင်ကော်ဖီထုတ်လုပ်နိုင်တဲ့အတွက်အချိုးအမြတ်ဝင်ငွေတိတိတသားပြောင်းလဲလာတာကအမျိုးသမီးတွေရဲ့ဘဝတွေတိုးတက်လာဖို့အတွက်အခွင့်အလမ်းဖြစ်စေတယ်လို့ရွှေတောင်သူအဖွဲ့ဝင်တွေကပြောပါတယ်။အခုလိုနိုင်ငံကအဆင့်မီအထူးတောင်းဝင်ကော်ဖီတွေထုတ်လုပ်နိုင်ဖို့အဆင့်ကိုရောက်လာဖို့အတွက်ကိုတော့အမေရိကန်ပြည်ထောင်စုနိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID အဖွဲ့ကအတိအကပံ့ပိုးကူညီပေးခဲ့တာပါ။ USAID ရဲ့အကူအညီနဲ့အမေရိကန်အခြေစိုက် Windrock International အဖွဲ့ကနေတဆင့်လုပ်ငန်းတွေကိုအကောင့်ထဲပေါ်ပေးခဲ့တာပါ။ရောင်းရတီတောင်းမှရှိတဲ့တောင်သူတွေကိုစိုက်ပျိုးမှုနီးနာတွေနီးပညာအထောက်အပံ့တွေနဲ့ဈေးကွက်ရှာဖွေရမှာပါ Windrock အဖွဲ့ကကူညီပေးကြတာဖြစ်လို့ဒီလိုနိုင်ငံတကာအဖွဲ့တွေရဲ့အကူအညီတွေကရွှေတောင်သူတွေအတွက်တော့အထူးအရေးပါခဲ့တယ်လို့ရွှေတောင်သူအဖွဲ့ဥက္ကဋ္ဌကပြောပါတယ
်ကျွန်တော်ရောင်းရမြင့်နေပါပါနော် Windrock USA ရဲ့အကူအညီနဲ့ Windrock ရဲ့နီးပညာတွေမဝင်ခင်တုန်းကကျွန်တော်တို့ဒီဒေတာမှာ coffee ပေါက်ဈေးကဘာမှမရှိဘူးတချို့တောင်သူတွေဆိုလို့ရှိရင် coffee ပြန်ကိုခုတ်ပြီးပြီးတော့အခြားသီးနှံအစားတို့စိုက်ပျိုးတဲ့အထိဖြစ်ခဲ့တယ်။ဒါပေမဲ့2056ရာသီမှာ Windrock ရဲ့ project စာဝင်တယ်။အဲနှစ်မှာပဲကျွန်တော်တို့တောင်သူတွေပထမဆုံး၄ရောက်နေတဲ့အထူးရန် coffee စတာထုတ်ခဲ့ပါတော့။အဲနှစ်မှာ coffee ဈေးနှုန်းကငကိုလက်ရှိရနေတဲ့ပေါက်ဈေးထက်၅ဆကျော်ဒီရောင်းချခဲ့ရတယ်။အဲတော့တောင်သူတွေစိတ်ထဲမှာတောင်သူတွေရဲ့ရင်ထဲမှာအပြောင်းလဲတစ်ခုဖြစ်သွားတယ်ပါတော့။နောက်နှစ်ချက်တော့အခြေပါ16အထိတိုးလာတယ်။အထူးရန် coffee ထုတ်ဖြစ်တယ်။အဲဈေးကလည်းကိုဈေးကောင်းကောင်းရောင်းချရတယ်ပါတော့။အဲအတွက်အဲ့လိုရောင်းချရတဲ့အတွက်ဒီတောင်သူတွေကငါတို့ကိုယ်တိုင်အစုဖွဲ့ဖွဲ့မယ်ဆိုတော့စိတ်ဓာတ်ဝင်ခဲ့တယ်။နောက်ပြီးလို့ရှိရင်တောင်သူတွေအစုဖွဲ့ဖွဲ့ချင်းခဲပေမဲ့သူတို့မဖွဲ့စီနိုင်တဲ့အဖွဲ့စည်းပုံစံကိုဝင်ရောက်နေပြီးတော့ဟိုစနေနေ့ကျသင်တန်းပေးတာတောင်သူတွေကိုယ်တိုင်တွေးတောချင်းချင်းပြီးတော့ဘယ်လိုအဖွဲ့စည်းမျိုးဖွဲ့မယ်ဆိုတဲ့အားထိသူတို့သင်တန်းတွေပေးခဲ့တယ်။နောက်အခုအဖွဲ့စည်းလှုပ်ဆောင်နေတဲ့အချိန်မှာလည်းလိုလမ်းကြောင်းမှအောင်ပေးရနေပြီးတော့အထင်ကြောင်းပေးနေရပါတော့။ဒါကဝင်ရောက်ကျွန်တော်တို့ရွှေတောင်သူဖြစ်လာဖို့အတွက်ဝင်ရောက်ရဲ့ကူညီမှုကဘယ်လောက်ဖြစ်အရေးကြီးတယ်ဆိုတော့
အခုလိုနိုင်ငံတကာရဲ့ပံ့ပိုးကူညီမှုအပြင်ဒေသဆိုင်ရာအစိုးရနဲ့နိုင်ငံတော်အစိုးရတွေကပါဝါဝင်ကူညီပံ့ပိုးကြမယ်ဆိုရင်တော့ရွှေတောင်သူအဖွဲ့နဲ့ရွာငံဒေသကထွက်တဲ့ကော်ဖီတွေကိုကဘာကတည်လာတဲ့အထိနိုင်ငံတကာဈေးကွက်မှာတွင်တွင်ကျဲကျဲရောင်းချသွားနိုင်ဖို့ရွှေတောင်သူအဖွဲ့ဖွဲ့စည်းရမှာဦးဆောင်ပါဝင်ခဲ့တဲ့မြားစီပြည်ကြီးရွာကကိုစော်လင်းထက်ကယုံကြည်ထားပါတယ
်ကျွန်တော်တို့ကတော့ဒီနည်းပညာပိုင်းဆိုင်ရာတော့တော်တော်များများတောင်သူတွေအတွက်လောလောဆယ်မှာအသုံးချနေတာရတာပါနော်ဒီဝင်းတော်ကပေးတဲ့အနည်းပညာလေးနဲ့နောက်ဒီထက်ကျွန်တော်တို့ခြေလှမ်းများများနဲ့တွားနိုင်အောင်ဆိုရင်နည်းပညာနဲ့မကမဲ့စက်ကရီယာဆယ်ရန်တရားကူညီစက်ကရီယာကူညီလိုအပ်ပါတယ်ပြီးတော့ဈေးကွက်ကလည်းပဲတစ်ဖက်မှာတွားနေပြီဖြစ်တဲ့အတွက်အဓိကနံပါတ်၁ကဒီဆယ်ရန်တရားကင်ပြတဲ့နည်းပညာတွေဒီဆယ်ရန်တရားတွေသာလျင်ဒီဟိုအတွေကိုစက်ကရီယာတွေပံ့ပိုးကူညီမှုတွေပေးမယ်ဆိုလို့ရှိရင်ရွှေတောင်သူကလည်းပဲရွှေတောင်သူလုပ်ငန်းဒီထက်ဖွံ့ဖြိုးလာနိုင်မယ်ရွှေတောင်သူလုပ်ငန်းဖွံ့ဖြိုးလာမှဒီတောင်သူတွေကိုကူညီနိုင်မယ်တောင်သူတွေကိုကူညီနိုင်မှလည်းပဲရွှေတောင်သူကိုပြန်ပြီးတော့တောင်သူတွေကယုံကြည်မှုပြန်ရှိလာမယ်။အဲ့လိုဆိုလို့ရှိရင်ရွှေတောင်သူရဲ့ဒီအဖွဲ့ကလည်းဒီထက်ပိုမိုပြီးတော့ခိုင်မာတဲ့အဖွဲ့စုတစ်ခုဖြစ်လာပြီးတော့ ကျွမ်းငံမျိုးနယ်မှာဒီရွှေတောင်သူဆိုတဲ့ကော်ဖီဖွဲ့ကလည်းပဲအထူးတန်းကော်ဖီအနေနဲ့ကမ္ဘာမှာဘယ်လိုဈေးကွက်တွေတွားနေတယ်ဆိုတဲ့နာမည်တစ်ခုဘောနော်တောင်သူတွေနိုင်ငံကားယုံကြည်မှုရောတောင်သူတွေယုံကြည်မှုရောပေါင်းစားပြီးတော့ဒါစီမဲလာလိမ့်မယ်လို့ညွှန်လင်းပါတယ
်ဘယ်လိုပဲဖြစ်ဖြစ်စုပေါင်းအင်အားနဲ့တောင်သူတွေရဲ့ဘဝတွေတိုးတက်လာအောင်အားထုတ်ကြိုးပမ်းသွားဖို့ရွှေတောင်သူအဖွဲ့ဝင်တွေကမျှော်မှန်းထားကြတာပါရွာငံဒေသထွက်ကော်ဖီရဲ့အရေးအသွေးကိုထိန်းထားနိုင်ပြီးတော့အထူးသဖြင့်ကော်ဖီတွေတိုးမြင့်ထုတ်လုပ်နိုင်ဖို့အတွက်ကိုလည်းရွာငံကော်ဖီအသင်းကိုဖွဲ့စည်းခဲ့ကြပါတယ်။ဒီအသင်းနဲ့ပတ်သက်လို့တော့ဥက္ကဋ္ဌဦးမောင်နုကအခုလိုပြောပြပါတယ
်။ကော်ဖီကတော့ကျွန်တော်တို့ဒီလုံးလုံးစိတ်အနေထားမှာမြန်မာနိုင်ငံရဲ့ကော်ဖီဆောင်ရလို့ပြောလို့ရတာပေါ့နော
်။ဟုတ်ကဲ့။
ဒါကြောင့်ရွာငံကော်ဖီဒီအနေနဲ့အရေးကြီးပါတယ်။အရေးကြီးတာကစိတ်ကိုယ်လည်းအရေးကြီးတယ်လို့အရေးတွေလည်းအရေးကြီးပါတယ်။အဲ့တော့ကျွန်တော်တို့ကတော့အဓိကအရေးသေးတွေထိန်းသိမ်းနိုင်ဖို့ဒီလိုချင်းချင်းပြန်ဖို့ဆိုရင်တော့ကျွန်တော်တို့တောင်းတူရဲ့ထောက်လို့ပြည်ညီမရမယ်ဆိုပြီးတော့ကျွန်တော်တို့ဒီအသိကိုကျွန်တော်တို့ခင်ခင်မာမာဖွဲ့စည်းရရှိဖြစ်ပါလေ
လက်ရှိမှာတော့ရွှေတောင်သူတွေအနေနဲ့အထူးတန်းဝင်ကော်ဖီတွေကိုတွင်းမြှင့်ထုတ်လုပ်နိုင်ဖို့နိုင်ငံတကာဈေးကွက်ထဲကိုအခုထက်ပိုပြီးတော့ထိုးပေါက်နိုင်ဖို့အတွက်အခက်အခဲတွေကတော့ရှိနေသေးပါရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ဈေးကွက်ထိုးပေါက်နိုင်စွမ်းအားနေပါမှုတွေကအဓိကစိန်ခေါ်မှုတွေဖြစ်နေတယ်လို့တောင်းသူတွေကပြောပါတယ်ပြည်ရေးပြည်သားကော်ဖီဈေးကွက်ထဲအအောင်မြင်မြင်ထိုးပေါက်နိုင်ဖို့ကြိုးစားနေတဲ့ရွှေတောင်သူအဖွဲ့အနေနဲ့ရှစ်ဆက်လုပ်ငန်းတွေခိုင်မာအားကောင်းလာအောင်ဘယ်လိုရည်ချက်တွေနဲ့လှုံ့ဆော်နေပါလဲ
။ဆက်ရှိမှာရွှေတောင်သူကရည်ရွယ်ချက်3ခုနဲ့လုပ်နေတယ်။အဓိကတော့ကျတို့ဟိုပမာဏဘယ်လောက်ရောက်အောင်မယ်ဆိုတာထက်ထူးထောင်ဝင်ကော်ဖီဈေးကွက်ဘုံခိုင်မာလာဖို့နောက်ပြီးထူးထောင်ဝင်ကော်ဖီဈေးဟိုတောင်သူတွေအထူးထောင်ကော်ဖီကိုဘုံထုတ်လုပ်နိုင်ဖို့နောက်ပြီးဒီကျေးရွာမှာရှိတဲ့ကျတို့ရွှေတောင်သူဖွဲ့ဝင်ကျေးရွာတွေမှာရှိတဲ့ကော်ဖီနဲ့ပတ်သက်တဲ့အခက်အခဲတွေကိုဒီရွှေတောင်သူဖွဲ့နေပြီးတော့ရှင်းရှင်းနိုင်ဖို့ရည်ရွယ်ချက်3ခုနဲ့လုပ်နေတယ်။ဒီဘလောက်ကြီးကြီးထွားလာမှာလဲဆိုတာတော့ကျတို့တောင်သူဖွဲ့ဖြစ်တဲ့အလုပ်မှအစားလုပ်တဲ့အဖွဲ့ဖြစ်တဲ့အတွက်ဖြည်းဖြည်းနဲ့ရှင်းတူပါရမှာပါ
။ရွှေတောင်သူအစုအဖွဲ့အနေနဲ့နိုင်ငံတကာအဆင့်ပြီးအရေးသွေးရှိတဲ့ဒီအထူးတန်းဝင်ကော်ဖီစစ်တွေကိုစိုက်ပျိုးထုတ်လုပ်တဲ့အဆင့်ကိုရောက်နေပြီဆိုပေမဲ့လည်းဒီကိုယ်တိုင်ထိတ်ခွဲပြီးတော့ထုတ်ပိုးတဲ့အခြေအနေကိုရောက်ဖို့အတွက်ကတော့ကြိုးစားနေရဆဲပဲဖြစ်ပါတယ်။နည်းပညာအကူအညီတွေစက်ရန်နေရာအကူအညီတွေဒါရမယ်ဆိုရင်တော့ဒီထက်မကတိုးတက်တဲ့လုပ်ငန်းတွေဆောင်ရွက်နိုင်ဖို့အတွက်လည်းမျှော်လင့်ထားကြတာပါ။အခုလက်ရှိမှာကတော့ဒီအမေရိကန်ပြည်ထောင်စုနဲ့ကနေဒါလိုနိုင်ငံကြီးတွေအပါအဝင်နိုင်ငံပေါင်း14နိုင်ငံကိုရွှေတောင်သူရဲ့ဒီကော်ဖီတွေကိုတင်ဖို့ရောင်းချနေတာဖြစ်ပါတယ်။